ကင်းပြင်းနဲ့မြောက်ဝတီမြို့နယ်ထဲမှာမေလ17ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေဟာမေလ14ရက်နဲ့15ရက်တွေထိတိုက်ပွဲဆက်လက်ဖြစ်ပွားခဲ့ပြီးတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုတွေများတယ်လို့လည်းကရင်အမျိုးသားလွတ်မြောက်ရေးထက် KNL နဲ့ပူးပေါင်းထားတဲ့ Cobra စစ်ကြောင်းကသတင်းထုတ်ပါတယ်တေချောက် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းထားတဲ့ပူးပေါင်းစစ်ကြောင်းနဲ့စစ်ကောင်စီတပ်တွေဟာကရင်ပြည်နယ်မြောက်ဝတီမြို့နယ်ထဲမှာမေလ17ရက်နေ့ကစပြီးနေ့စဉ်တိုက်ပွဲတွေပြင်းထန်စွာဖြစ်ပေါ်နေတာပါမြောက်ဝတီမြို့နယ်လက်ခတ်တောင်ဒေသနဲ့တောင်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်တာတွေလည်းရှိနေပါတယ်ဒီရက်ပိုင်းမှာပဲတိုက်ပွဲတွေပြင်းထန်နေတာနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကအခုလိုပြောပြပါတယ်
ဟုတ်ကဲ့ဟိုတိုက်ပွဲကတော့မင်းစစ်တရနေ့ကစဖြစ်တာပေါ့နော်အားလုံးစက္ကစကကြတာဟုတ်ကဲ့ရှင်းအောင်ကြတယ်ဆယ်ဦးကျော်တန်ရရတယ်လို့ဒီစနေရနေ့မှာဒီကြောင်မိုင်းစခန်းကိုပေါ့နော်ညနေဒီစက္ကစကထိုးသိမ်းချင်မှုကျွန်တော်ပူပေါင်းတပ်ဖွဲ့တွေရှိတဲ့နေရာလေးကိုထိုးသိမ်းချင်မှုဆိုတော့ကျိုးပန်းလာတာပေါ့တနေ့ဒီနေ့လည်းတရက်ကမနာရန်ဖြစ်တာဖြစ်တယ်အဲဖြစ်တဲ့အခါမှာကျွန်တော်တို့ထိုးသိမ်းချင်တယ်ကျွန်တော်ကအဲ့လိုမျိုးထိခိုက်ဒဏ်ရာမရှိဘဲသူ့ဘက်ကချဆုံးနေများတယ်။မေ15ရက်နေ့မှာလည်းကြောင်မိုင်းစခန်းကိုအဲ့လိုမျိုးပဲဖုံးပစ်ဆင်လာတယ်။ကျွန်တော်ဘက်ကလည်းအဲ2ဦးချဆုံးပြီးတော့10ဦးကျန်ရတယ်။အ
ဲ့ဒီဒေသမှာ3ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်က10ဦးသေဆုံးပြီး28ဦးဒဏ်ရာရတယ်ဆိုပြီးကော်ပိုရာစစ်ကြောင်းကလည်းမနေ့ကမေလ15ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ထိခိုက်ချဆုံးသတင်းနဲ့ပတ်သက်လို့ထုတ်ပြန်တာမရှိသေးပါဘူး။မြောက်ရီမြို့နယ်တဲကလက်ခတ်တောင်နဲ့ကြောင်မိုင်းဒေသတွေမှာပူးပေါင်းတပ်ဖွဲ့တွေဘက်က KNU KNL တပ်မဟာ6ကော်ပိုရာစစ်ကြောင်း1တပ်သစ်နဲ့စစ်ကြောင်း Federal Wing Golden Eagle တို့ပူးပေါင်းတိုက်ခိုက်နေတာဖြစ်ပြီးစစ်ကောင်စီဘက်ကတော့ခမာယာ118ခလာယာ205 BGF 139တိုက်ရင်တို့ပူးပေါင်းပြီးနှစ်ဖက်ရင်ဆိုင်တိုက်ခိုက်နေတာဖြစ်ပါတယ်ရှင်